တရုတ်နိုင်ငံဟန်ဂျီယိုမြို့မှာကျင်းပမဲ့အာရှအကစားပြိုင်ပွဲမှာရှင်ပြိုင်မှုသူ့နိုင်ငံကအကစားသမားတွေကိုဆေးလွတ်မှာမဟုတ်ဘူးလို့ဩစတြေးလျကဒီကနေ့ပြောကြားလိုက်ပါတယ်။အိုလံပစ်အကစားပွဲတော်နီဘာကြီးမားတဲ့ဒီအာရှအကစားပြိုင်ပွဲကိုလက်တလောကိုဗစ်ရောဂါကူးစက်မှုတွေအကြီးအကျယ်ဖြစ်ပေါ်နေတဲ့ရှန်ဟိုင်းမြို့နဲ့ကီလိုမီတာ200လောက်သာဝေးတဲ့ဟန်ဂျိုးမြို့မှာလာမယ့်စက်တင်ဘာလ10ရက်ကနေ25ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။အကစားကဏ္ဍအများအပြားရှင်ပြိုင်ကြမယ်ဒီအာရှအကစားပွဲတော်မှာဝင်ရောက်ရှင်ပြိုင်ကြဖို့အကစားသမား300နဲ့ဝန်ထမ်း150ဆေးလွတ်ပေးရေးအာရှအိုလံပစ်ကောင်စီကကျွန်းနိုင်ငံတွေကိုတောင်းဆိုထားတာပါ။ဒီပွဲအတွက်ဩစတြေးလျကအကစားသမားတွေကိုဆေးလွတ်မှာမဟုတ်ဘူးလို့ဩစတြေးလျအိုလံပစ်ကော်မတီကAFC သတင်းဌာနကိုစာရေးအသိပေးခဲ့တယ်လို့ဆိုပါတယ်။ဖေဖော်ဝါရီလတုန်းကဘေကျင်းမြို့မှာကျင်းပခဲ့တဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်ကကိုဗစ်ထိချုပ်ရေးဆိုင်ရာနည်းလမ်းတွေအပေါ်အခြေခံပြီးသူတို့အနေနဲ့ယောဂပိုးမပြန့်ပွားရေးအတွက်ဆောင်ရွက်နေတယ်လို့ဟန်ဂျိုးအာရှအကစားပြိုင်ပွဲဥဆောင်ကျင်းပသူတွေကပြောပါတယ်။တရုတ်နိုင်ငံရဲ့ကိုဗစ်လုံးဝမပြန့်ပွားရေးမူဝါဒတွေကိုဆက်လက်ကျင့်သုံးနေမယ်ဆိုရင်အကစားပွဲကိုဘယ်လိုပုံစံနဲ့ကျင်းပမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ဟန်ဂျိုးအကစားပြိုင်ပွဲကျင်းပသူတွေဘက်ကထုတ်ပြန်ခြင်းမရှိပါဘူး။အာရှအကစားပြိုင်ပွဲတွေကိုဘေကျင်းမြို့မှာ1990ခုနှစ်ဂွန်ဂျိုးမြို့မှာ2010ခုနှစ်တို့မှာနှစ်ကြိမ်ကျင်းပခဲ့ပြီးဖြစ်တာကြောင့်အခုတစ်ကြိမ်ဟန်ဂျိုးမြို့မှာကျင်းပရင်တရုတ်နိုင်ငံအနေနဲ့ဒီအာရှအကစားပွဲတော်ကို3ကြိမ်မြောက်လက်ခံကျင်းပမှာလည်းဖြစ်ပါတယ်ခင်ဗျ။